တရုတ်မှာတော့ဗဟိုဘဏ်ဒုက္ခရာတယောက်ကိုဖမ်းဆီးစစ်ဆေးနေတယ်လို့တရုတ်ကွန်မြူနတီပါတီရဲ့အာဂရီလိုက်စာမှုတိုက်ဖြတ်ရေးအဖွဲ့ကကြေညာလိုက်ပါတယ်။ဗဟိုဘဏ်ဒုက္ခရာ6ယောက်ထက်ကတယောက်ဖြစ်သူဖန်ဂျီ5ကိုကြီးလေးတဲ့စီမင်းဥပဒေချိုးဖောက်မှုနဲ့စုံစမ်းစစ်ဆေးနေတယ်လို့ဗဟိုစည်းကမ်းစစ်ဆေးရေးကော်မရှင် CCDI ကဒီနေ့စနေနေ့မှာကြေညာလိုက်တာပါ။အွန်လိုင်းပေါ်မှာထုတ်ပြန်ထားတဲ့ကြေညာချက်အတူလေးထဲမှာဘယ်ဥပဒေစည်းကမ်းဥပဒေကိုချိုးဖောက်လဲဆိုတာကိုတော့အသေးစိတ်မရှင်းပြတာပဲ။အသက်58နှစ်အရွယ်ဖန်ဟာဗန္ဒိုင်းရရှိဘွားကနေဘူပန်ဒုက္ခတာဝန်ကို2015ခုနှစ်ထဲကတာဝန်ယူနေတာဖြစ်တယ်လို့တော့ပြောထားပါတယ်။သူဟာအရင်တရုတ်ဆောက်လုပ်ရေးဘဏ်နဲ့ယင်းနှိမ့်ညွှန်နိုင်မှုဘဏ်တွေမှာအဆင့်မြင့်ရရှိတာဝန်တွေထမ်းဆောင်ခဲ့ပြီးတရုတ်နိုင်ငံမှာ Digital ငွေကြေး30လာရေးကိုအဓိကဦးဆောင်လုပ်ခဲ့သူဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်တတိယအကြိမ်ခေါင်းဆောင်တာဝန်ကိုသမိုင်းဝင်ယူဖို့အတည်ပြုခဲ့တဲ့တရုတ်ပြည်သူကွန်ကရစ်ညီလာခံကျင်းပပြီးတဲ့နောက်မှာဘူပန်ဒုက္ခတူပထမဆုံးဖက်စီခံရတာပါ။အချင်းပြတ်ချစားတယ်လို့ဆိုတဲ့တရုတ်ကွန်မြူနတီပါတီတွေကဗန်ဒါယီခန္ဓာပိုင်တာဝန်ရှိသူတွေပေါ်မှာရည်ရွယ်မှုတွေကိုသမ္မတရှီကပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းတိုးမြင့်လှုပ်ဆောင်နေပါတယ်ခင်ဗျာ